မြန်မာနိုင်ငံမှာဒီနှစ်2013ခုနှစ်စံပိုင်းမှာအင်တာနက်ကိုသုံးတဲ့သူဟာ900ရာခိုင်နှုန်းအထိတိုးလာတယ်လို့အင်တာနက်လွတ်လပ်ခွင့်ဆောင်ရွက်နေကြတဲ့သူတွေကပြောပါတယ်။မိုဘိုင်းလက်ကင်ဖုန်းတွေကနေပြီးတော့အင်တာနက်သုံးလာနိုင်ကြတာကအဓိကအကြောင်းဖြစ်ပါတယ်။အခုလိုမျိုးအပြောင်းလဲဖြစ်နေတဲ့နိုင်ငံတစ်ခုမှာသတင်းတွေရနိုင်ဖို့တယောက်နဲ့တယောက်ဆက်သွယ်နိုင်ဖို့အပြင်နိုင်ငံရေးစီးပွားရေးလူမှုရေးအမြင်တွေကိုအင်တာနက်ပေါ်ကနေပြီးတော့မျှဝေနိုင်ကြဖို့အရေးကြီးပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရပွင့်လင်းမြင့်တာမှုရှိရင်မှအင်တာနက်ကဘလောက်အထောက်အကူပေးပါသလဲတချိန်တည်းမှာပဲအင်တာနက်ကြောင့်အစိုးဘက်ကရက်ရိုက်မှုတွေကနေဘလို့ကာကွယ်သင့်တယ်လဲဆိုတာကိုအခုအစီအစဉ်မှာတင်ပြမှာဖြစ်ပါတယ်ဒီအစီအစဉ်အတွက်ဆက်သွယ်ထားတဲ့သူကတော့မြန်မာနိုင်ငံက ICT လောကဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နေတဲ့မီဒိုအဖွဲ့ကမတ်ထိုက်ထိုက်အောင်မှာမြန်မာဘလော့ဂါလောကကိုစတင်ခဲ့သူတွေကတယောက်လည်းဖြစ်ပါတယ်အင်တာနက်ကြောင့်မြန်မာနိုင်ငံမှာပြောင်းလဲလာတဲ့အခြေအနေကိုသူကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့ဒီအင်တာနက်ဒီတော့မြန်မာတုံးလာကြတော့ဗောနော်ဒီလူတွေအနေနဲ့ဒီအင်တာနက်ကနေတစင်ဆက်သွယ်မယ်တရင်ချက်လက်ရယူမယ်ဆိုရဲအတိုင်းတာကဒီကျွန်တော်တို့ပြည်သူတွေအတွက်ဗောနော်တော်တော်လေးအရေးကြီးပါတယ်ဘာဖြစ်လဲဆိုတော့ဒီအင်တာနက်တွေတုံးလာတဲ့အခါမှာတရင်တွေတင်လာတယ်နည်းအရင်ကထက်ဆောင်လို့ရှိရင်တော့ကျွန်တော်တို့ပို့ပြီးတော့ဒီ transparency အားကောင်းလာတယ်နောက်ပြီးတော့ဒီလူစုတွေအနေနဲ့လည်းဟိုကောင်းတဲ့ဘက်ကပြောလို့ရှိရင်ကျွန်တော်တို့ citizen journalism ပေါ့ citizen reporting ပေါ့အဲ့ဒီအပိုင်းတွေလည်းပို့ပြီးတော့များလာတယ်
အင်တာနက်ကြောင့်ဒီနှစ်အတွင်းမှာအကောင့်ဘက်ပြောင်းလဲလာတာရှိသလိုအစိုးဘက်ရောက်တယ်လို့ပြောစရာတွေလည်းရှိလာနေပါတယ်
။ဒီအင်တာနက်ပေါ်မှာလူတွေအနေနဲ့သတင်းချလက်ရယူဖို့ရေးဆက်သွယ်ဖို့ရေးအများကြီးပဲတုံးလာကြသလိုနောက်ဘာတွေလည်းဖြစ်လာကြလဲဆိုတော့အင်တာနက်ပေါ်မှာဝါဒဖြန့်လာတွေဒီလွှဲမှားတဲ့သတင်းတွေတင်လာတွေအဲ့ဒီဟာတွေလည်းတော်တော်များများဒီမြန်မာသုံးတဲ့အင်တာနက်အတိုင်းဝိုင်းမှာပေါ့နော်။ကျွန်တော်တို့ဟိုတွေ့လာရပါတယ်။ဒါကဒီအနှစ်ထဲမှာနည်းနည်းဟိုကျောင်းလဲလာတဲ့ဟာလေးလို့တော့ကျွန်မထင်ပါတယ်။
အမတို့ကအင်တာနက်သုံးဆွဲမှုနဲ့ပတ်သက်ပြီးအများအားမျက်ခြင်ပဲပြတ်တယ်ဆိုတော့ဒီတစ်ဖက်နဲ့တစ်ဖက်ပေါ့နော်အမုန်းပွားစီတဲ့ဒီအရေးသားတွေဟိုလှုံ့ဆော်တဲ့ဖော်ပြမှုတွေအောင်ပို့ပြီးတော့အရင်ထက်များလာတယ်လို့အမြင်ရလားရှင
့်ဟုတ်ကဲ့အဲ့ဒီခါတော့တော်တော်လေးဟိုသိတာပါတယ်ဒီနှစ်ပိုင်းထဲမှာဆိုလို့ရှိရင်တော့ပို့ပြီးတော့သိတာပါတယ်အထူးသဖြင့်ဒီအင်တာနက် Facebook ပေါ်မှာပေါ့ကျွန်မတို့အခု Facebook ပေါ်မှာဆိုလို့ရှိရင်ကျွန်တော်တို့ Facebook ကနေပြီးဒီမြန်မာပြည်ကနေပြီးတော့အင်တာနက်သုံးနေဆိုတော့ဒီအခြေတော့ကိုခုနောက်ပိုင်းကိုအရေးဝင်ပြောတယ်လေ9သိန်း7သိန်းကြီးပါရှိတယ်ပေါ့အဲ့ဒီအတိုင်းတော်မှာဆိုလို့ရှိရင်ကျွန်တော်တို့တော်တော်များများလေးဒီအခြေက Facebook ပေါ်မှာတွေ့ရပါတယ
် blog တွေလူမှုကွန်ရက် website တွေပေါ်မှာအမုန်းပွားစေတဲ့လှုံ့ဆော်ဖော်ပြမှုတွေကိုပေါ်ပေါ်တန်တန်သဘောမထားသင့်ဘူးလို့မတ်ထထိုက်အောင်အပါအဝင်မြန်မာ ICT လောကတိုးတက်စေခြင်းသူတွေကထင်ပါတယ
်ကျွန်တော်တို့ဒီမြန်မာနိုင်ငံကဒီ internet သုံးတဲ့လူတွေကအထူးသဖြင့်ပေါ့နော်ခုနောက်ပိုင်းမှာသုံးတဲ့လူတွေမှာသူတို့ရဲ့ဒီစိတ်ထဲမှာကောင်းတဲ့မှာဗားဆွဲနေလဲဆိုလို့ရှိရင်ဒီ internet ပေါ်မှာတင်လိုက်တဲ့အရာတွေမှတ်မရအောင်လေသူတို့ကအပြင်ကဒီ mainstream media တွေလို့ပဲပေါ့နော်အကုန်လုံးမှန်တယ်ဆိုပြီးတော့ပဲထင်လာကြတယ်အဲ့ဒီဟာကျွန်တော်တို့ဘဏ္ဍာမှာဖြစ်နေလဲဆိုမှအပြင်နေမှာဟိုမှာစကားရင်းမာကြီးပြောနေတယ်ဆိုလို့ရှိရင်ဒီတင်ရဟုတ်တယ် internet ပေါ်ကနေတွေ့ရ Facebook ပေါ်မှာပါတယ်မှန်တယ်ဆက်လက်ဖြစ်အဲ့လိုမျိုးတွေရှိလာတယ်ဆိုတော့အဓိကဒီလူစုတွေကိုလည်းပေါ့နော်ကျွန်တော်တို့ဒီ internet ပေါ်မှာဟို empowerment ပေါ့နော် internet သုံးတဲ့အခါမှာဒီလိုမျိုးတွေတော့ရှိတယ်ဒါတွေတော့တတိထားရမယ် propaganda တွေရှိတယ်ဝါဒဖြန့်တာတွေကျွန်တော်တို့တတိထားရမယ်ဆိုတဲ့ဟာလေးတွေကိုလေလူစုတွေကိုလည်းကျွန်တော်တို့တခါတည်းပေါ့နော် internet ကိုလူတွေပို့ပြီးတော့လာဘူးအားကိတလို့မျိုးအဲ့လိုမျိုးလူတွေကိုလည်းကျမတို့ကအသိပညာပေးတွေလည်းတပြိုင်တည်းထဲတော့ကျမတို့လုံးတင်နေလို့တော့ထင်ပါတယ
်အမပြောသလိုပဲအဲ့လိုအသိပညာပေးမှုတွေလုပ်တဲ့အခါမှာဘယ်လိုမျိုးလုံးနိုင်ပဲလို့ထင်လဲထိထိရရောက်ဖြစ်အောင်ပေါ့လေ
ကျမတို့ဒီအဖွဲ့အနေနဲ့ကတော့ပေါ့နော်ကျမတို့ဆိုလို့ရှိရင်တော့ကိုလုံးနိုင်တဲ့အတိုင်းအတာတစ်ခုပေါ့ဥပမာဆိုလို့ရှိရင်ကျမတို့အနေတွေပါတွားရဲဆိုလို့ရှိရင်ကျမတို့ကများသောအားဖြင့်တော့ ICT ရော Internet အဲ့တင်တဲ့နေကျမတို့ပေးတဲ့ဆိုတဲ့အခါမှာကျမတို့ကဒီဤပညာပိုင်းဆိုင်ရာပိုင်းကိုကျမတို့ကတင်ပြတယ်လို့ကျမတို့သူတို့ဒီ internet သုံးတဲ့အခါမှာချင်းချင်းစီကအချက်လက်တွေလည်းကျမတို့ကတခါတည်းကျမတို့ကတက်နိုင်တယ်လို့ပြတ်တာပြရပါတော့သူကြီးအနေနဲ့လည်းတစ်ဖြည်းဖြည်းတော့ကျင်းကျက်လာနိုင်မယ်လို့တော့အယူဆပါတယ်ဟိုအချိန်တော့နည်းနည်းလေးတော့ကျမတို့ယူရမယ်နဲ့တူတယ်
အဲ့ဒီလိုမျိုးတွေရေးနေတာတွေရောဒါတွေဟာဟိုလွတ်လပ်မှုကိုခုရုံးလုပ်ပြီးတော့ပေါ့လေကိုလိုရာဆွဲပြောတယ်ဆိုတဲ့ဟာမျိုးအများကိုလည်းနားလည်အောင်ပေါ့လေသူတို့ကလည်းအဲ့လိုမလုပ်သင့်ဘူးဆိုတဲ့ဟာမျိုးသဘောပေါက်အောင်လို့ရောအမားတို့အနေနဲ့ဘယ်လိုမျိုးလုပ်နိုင်မယ်လို့ရောထင်ပါလဲ
free speech နဲ့နောက်ပြီးတော့အဲ့လိုမျိုးတွေပြောကြဆိုကြတဲ့ဟာကကျမတို့နည်းနည်းတစ်ခါလေးကြောက်လို့ရှိရင်တော့နည်းနည်းလေးခုနှစ်ခုတော့ဟို confuse ဖြစ်နေတဲ့အနေအထားတွေတော့ရှိတယ်ပေါ့နော်လူတွေက internet ပေါ်မှာလွတ်လွတ်လပ်လပ်ပြောခွင့်ရှိတယ်လူလလလက်ကိုအချင်းမြင်နေထုတ်ဖို့ပြောဆိုခွင့်ရှိတယ်အဲ့ဒီဟာတပိုင်းပေါ့နော်ဒါကတော့ကျမတို့ရဲ့ဒီအခြေခံခွင့်ရရပေါ့ဒါပေမဲ့ propaganda တွေဝါဒဖြန့်တာတွေအမုန်းပွားစရာတွေကလည်းရေးနေကြတာလည်းရှိတယ်အဓိကတော့ကျမတို့ကရေးနေတဲ့လူတွေကိုမရေးဖို့ဆိုတဲ့ဟာကိုတော့ကျမတို့ကတစ်ခါလေကြောက်လို့ရှိရင်ကိုယ့်ဘက်ကတိုက်တွန်းဖို့ကတက်နိုင်လဲတက်နိုင်မယ်ဒါပေမဲ့အဲ့ဒီပိုင်းထက်ဆာလို့ရှိရင်ကျမတို့ကဘာတွေကိုပို့ပြီးတော့လောက်ရတာကိုယ့်ဘက်ကအဆင်ပြေမလဲဆိုလို့ရှိရင်အဲ့ဒါနဲ့အသုံးပြုသူတွေကိုကျမတို့ကပြညာပေး ပို့လောပါတဲ့ဟာပို့ပြီးတော့ကျွန်တော်တို့တက်ထီအောင်မယ်လို့တော့ထင်တယ်ရေးတဲ့လူတွေတောင်မျိုးတွေမရေးရဘူးလို့ပြောနေတာချက်စားလို့ရှိရင်ကျွန်တော်တို့ကအင်တာနက်သုံးဆဲတဲ့လူတွေကိုချင့်ချိန်ပြီးတော့အန်အင်တာနက်ပေါ်မှာဒီလိုမျိုးဒီလိုမျိုးတွေဆိုလို့ရှိရင်တော့ကျွန်တော်တို့နည်းနည်းချင့်ချိန်ပြီးတော့ကြည်ကြပို့အင်တာနက်ပေါ်မှာဒီ propaganda တွေဝါဒဖြန့်တာတွေကဘယ်လိုရှိလဲအဲ့ဒီခါလေးဆိုလို့ရှိရင်ကျွန်တော်တို့ဘယ်လိုမျိုးမပြတ်နိုင်အောင်ဘယ်လိုမျိုးကာကွယ်မယ်လို့ပါအဲ့လိုမျိုးတွေ netizen တွေကိုကျွန်တော်တို့ empowerment လုပ်တဲ့ဟာတော့ပို့ပြီးတော့ထိရောက်မယ်လို့တော့ထင်ပါတယ
်ဒီမြန်မာနိုင်ငံအနေထားနဲ့ပေါ့လေစစောကပြောသလိုဒီဟိုမလိုလားအတဲ့ပြဿနာတွေဖြစ်လာမှာဆိုလို့တို့ရေးနေတဲ့လူတော့ကိုကတော်တားလို့မရဘူးဒါပေမဲ့တို့ရေးထားတဲ့ content ကိုသက်ဆိုင်တဲ့ဘက်ကနေပြီးတော့ control လုပ်တဲ့ဟာမျိုးရောအဲ့ဒီလိုမျိုးအဖွဲ့အစည်းတွေရှိတဲ့နယ်လို့ရောထင်ပါလားရှင
့်အဲ့လိုမျိုး control လုပ်တဲ့အဖွဲ့အစည်းဆိုလို့ရှိရင်လည်းကျွန်တော်တို့အနေနဲ့ဖွဲ့ရတဲ့အခါမှာတော့တခြားနိုင်ငံတွေဆိုလို့ရှိရင်လည်းဟိုအဲ့လိုမျိုးတွေဖွဲ့လိဖွဲ့ထားကျွန်တော်တို့လည်းမကြားမိဘူးပေါ့နော်ကျွန်တော်ကဘာတစ်ခုတော့ရှိလဲဆိုလို့ရှိရင်ဥပမာအင်ဒိုနီးရှားမှာဆိုလို့ရှိရင်တို့ရဲ့ဒီအစိုးရနေပြီးတော့လုပ်နေတဲ့ဒီ safer internet တို့ကတော့အဲ့လိုမျိုး campaign တွေရှိရလေအဲအဲ့ဒီအထူးကတော့အဲ့လို campaign တွေကတော့ content တွေပေါ့နော် regulate လုပ်နေတာထက်ရှားလို့ရှိရင်သုံးဆဲသူတွေကိုအသိပညာပေးတဲ့ပတ်တွေပဲပို့ပြီးတော့များပါလေရှင်
မြန်မာနိုင်ငံက ICT လောကဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နေတဲ့မီဒိုအဖွဲ့ကမှတ်ထိုက်ထိုက်အောင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်မှုအတွက်စ조사နေကြတဲ့တစ်ချိန်တည်းမှာပဲအင်တာနက်ကိုစီကံရှိရှိသုံးသင့်တယ်ဆိုတာအများနားလည်အောင်လုပ်ဖို့ကအချိန်ယူရမှာဖြစ်ပေမဲ့ပို့ပြီးတော့လက်တွေ့ကြမယ်လို့သူကသုံးသပ်ပါတယ်ရှင်။